မြေပြည်တော်ကကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းတိုက်ရိုက်ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်မှာပါ။မြေပြည်တော်သတင်းစာရှင်းလင်းပွဲကိုရောက်နေတဲ့ဦးဝင်းနိုင်ကိုကျွန်တော်တို့ဝါရှင်တန်ဒီစီရုံးချုပ်စတူဒီယိုတွေကနေပြီးတော့ဦးကျော်မင်းထွန်းကဆက်သွယ်မေးမြန်းပါပါရှင
်။အဲကိုနိုင်ကြားလားမသိဘူးဗျ
။ဟုတ်ကဲ့ကြားပါခင်ဗျာ
။အဲကိုနိုင်အခုသတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကီမွန်နဲ့ဒေါက်တာဆန်းစုကြည်ဘာတွေများအဓိကထားပြီးတော့ပြောကြလဲဗျ
။ဟုတ်ကဲ့အဓိကထားပြောတာကတော့ကျွန်တော်တို့ဒီကောင်းဆန်းစုကြည်ကဘာမှမပြောဘူးခင်ဗျာဒီနောက်ဆုံးပြီးကနေနည်းနည်းလေးပဲပြောသွားတယ်သူကဧည့်သည်ဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ပိုင်းဒီမိုးကိုပဲသူဦးစားပေးပြီးတော့ပြောပြပါတယ်အဓိကပြောသွားတာကတော့ရခိုင်ပြည်နယ်ရေးကိစ္စပါတယ်နောက်တစ်ခါ27ရာစုပင်လုံကိစ္စပါတယ်ဒါပါပဲခင်ဗျာ
မနေ့ကစင်ကာပူမှာလည်းကိုဖီအန်နန်ဦးဆောင်တဲ့ဒီရခိုင်ပြည်နယ်ကော်မရှင်နဲ့ပတ်သက်လို့မစ္စတာဘန်ကင်မွန်ကပြောတယ်အဲ့ဒါကြောင့်လည်းဝေဖန်တာတွေရှိနေတယ်ကိုနိုင်အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗာရီများဒီကော်ဖီအန်နန်နဲ့ပတ်သက်လို့ပြောတာရှိပါလေဗျ
ကော်မရှင်ကိုဒီကုလသမဂ္ဂအတွေ့အတွင်းမှုအတွင်းမှုချုပ်ကသူတို့လုံးဝပြေဝထောက်ခံတယ်မစ္စတာကော်ဖီအန်နန်ကော်မရှင်ဥက္ကဋ္ဌတောင်းထားတဲ့မစ္စတာကော်ဖီအန်နန်နဲ့လည်းသူဖုန်းပြောရတယ်နောက်တစ်ခါဒီလုပ်ငန်းစဉ်အောင်မြင်မယ်လို့လည်းသူအနေနဲ့ယုံကြည်တယ်ပေါ့အဲ့ဒီဟာကိုသူကအဓိကထားပြီးပြောပါတယ်သူတို့ဒီကုလသမဂ္ဂအနေနဲ့လုံးဝပြေဝထောက်ခံတယ်နောက်တစ်ခုကကြတော့ဒီရိုဟင်ဂျာရေးကိစ္စပေါ့လေအဲ့ဒီကိစ္စကိုလည်းသူကတိမ့်ချပြီးတော့အဲ့လိုဟိုဒီဒုက္ခသည်စခန်းတွေမှာနှိရှေလာများနေရတာဟာမသိတော့ဘူးနောက်တစ်ခါနိုင်ငံသားဖြစ်တဲ့ဖြစ်တဲ့တူတူတွေကိုနိုင်ငံသားခွင့်ပေးဖို့နောက်တစ်ခါဒူးဖွဲ့စီတွေအားလုံးဒီတစ်ဖက်နဲ့တစ်ဖက်ဟိုပြင့်ပြင့်ဟိုမျှတစွာနေထိုင်ရေးပေါ့ဗျာဆိုတော့အဲ့လိုမျိုးဖြစ်ဖို့ကိုလည်းသူတို့အနေနဲ့ရည်ရွယ်တယ်ပေါ့ဆိုတော့ဒီအဓိကပြောချင်တာကတော့ကော်မရှင်လုပ်ငန်းစဉ်ကိုသူတို့ထောက်ခံတယ
်အဲသူတို့ဒီဟိုဒီစန့်ကျင်ကန့်ကွက်နေတာတွေအတန်ပေါ်မှာရောဒေါက်တာဆန်းစုကြည်ကရောဟိုမစ္စတာဘန်ကင်မွန်ရောဗာရီများသုံးသပ်ပြောတာရှိတယ်ဗျာသူတို့ပြန်ကြတာရှိတယ
်ဆိုတော့အဲ့ဒီကိစ္စကိုတော့ဘာမှမပြောဘူးပထမတစ်ခုရှိတာကတော့ဘာမှမပြောဆိုတော့ဒီကျွန်တော်တို့တရင်တောက်တွေမေးခွန်းရှိတာ3ခုပဲ3ဌာနပဲမေးခွန်းရှိတယ်။ဘာအချိန်ကန့်တန့်ကြောင့်ဆိုပြီးတော့ပထမတော့ဒီဌာန4ခုမေးခွန်းရမယ်ဆိုပြီးတော့ຢາထားတယ်ပေါ့ဗျာ။နောက်အချိန်ကန့်တန့်ကြောင့်သူဖြတ်ချလိုက်တယ်။အချိန်တူတူလုတ်လိုက်တယ်ပေါ့နော
်။ဟုတ်ကဲ
့။ရန်ကန့်တန့်ဖြစ်လို့ပါဆိုပြီးတော့အဲ့တော့အဲ့ဒီကိစ္စတော့ဘာမှမေးခွန်းလည်းမရလိုက်ဘူး။ဟိုမေးစရာတွေကလည်းများနေတော့အဲ့အလှည့်မရောက်လိုက်ဘူးပေါ့ဗျာ။နောက်တစ်ယောက်များမေးခွန်းရမယ်ဆိုရင်အဲ့ဒါများမေးမလာတော့မသိ
ဘူး။27ရာစုဒီပင်လုံကြီးတာကနေပတ်သက်လို့ရောဗာရင်များ emphasize ဟိုအဓိကထားပြောသွားလဲဗျာ။
နဆက်တရားစုပင်လုံနဲ့ပတ်သက်ပြီးတော့မှပြောသွားတာကတော့မာဘီရဲ့ပฏิပခတွေကအရန်တိမ်မွေးရနေနေလေရှုပ်ထွေးတယ်ပေါ့လေအချိန်အများကြီးယူအောင်ပဲပေါ့အဓိကပြောချင်တာကတော့ဒီသမ္မတဦးထင်ကျော်နဲ့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ရဲ့ဦးဆောင်မှုအောက်မှာဒီဆက်ပြီးတော့မှအကောင့်ဘက်ကိုဦးတည်သွားနိုင်မယ်ဆိုတဲ့သဘောမျိုးပြောတယ်နောက်တစ်ခုအရင်မှထည့်ပြောတာကတော့အခုလိုမျိုးဒီတိုင်းပြည်အပြောင်းလဲဖြစ်လာတဲ့အခါမှာသူကနိုင်ငံတော်သမ္မတဟောင်းဦးသိန်းစိန်ကိုသူ့အနေနဲ့ပုဂ္ဂိုလ်ရေးရဆိုပြီးတော့ထည့်ပြောပါတယ်ပုဂ္ဂိုလ်ရေးရဟိုချီးကျူးတယ်ဟိုဘာကြောင့်လဲဆိုတော့အဲ့ဒီဘက်ကနေပြီးတော့မှပြီးခဲ့တဲ့9နှစ်အတွင်းမှာစလာခဲ့တဲ့လုပ်ငန်းစဉ်တွေပေါ့ဗျာအဲ့လိုအခြေအနေမျိုးပြောတယ်ဆိုတော့ဒီဟို27ရာစုပင်လုံနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီကျွန်တော်လေးတာတော့ဒီကုလသမဂ္ဂအနေနဲ့တခြားဒီကမ္ဘာလုံးမှာငြိမ်းချမ်းကိစ္စတွေကိုအကူအညီပေးတယ်နော်မိုင်းမောင်းဘယ်လိုအကူအညီပေးမလဲဆိုတော့သူကတော့အကုန်လုံးဒီလူလူခွင့်ရေးကိစ္စကောဒီလူသားချင်းစာနာမှုကိစ္စတွေကောအကုန်လုံးသူတို့အနေနဲ့လုပ်ပေးနေတယ်ဒီလိုအခြေအနေမျိုးမှာပဲသူတို့အနေနဲ့ဆက်သွားမှာ27ရာစုပင်လုံနဲ့ပတ်သက်ပြီးတော့တီးတနတ်ဟိုအဲ့လိုမျိုးခုခွဲခြားခြားပြောတာတော့မရှိဘူးခင်ဗျအကူအညီပေးမဲ့ကိစ္စတွေ
နောက်ဆုံးဒီဒေါက်ဆန်းစုကြည်ကဟိုဗမာလိုသတင်းတောက်တယောက်က request တော့လို့ပြောတယ်ဆိုတာရောဘာတွေထူးထူးခြားခြားပြောသွားလဲဗျာ
အတော်ခတ်တူတူပါပဲအဓိကမေးတာကတော့သတင်းတောက်ကတိုင်းတားလဲလက်ကန်ဖွဲ့တွေအားလုံးပါနိုင်မလားဆိုပြီးတော့မှအဲ့လိုမေးခွန်းမျိုးမေးခွန်းအတိအကျတော့ကျွန်တော်မမှတ်မိဘူးအဲ့ဒီဟာမျိုးဆက်ဆံမေးတဲ့အခါမှာတော်စံစီကခတ်တူတူပဲဥမာလိုဖြေပေးပါဆိုလို့ဥမာလိုပဲသူဖြေပါတယ်ပါဝင်တင်ပါဝင်ထိုက်သူတွေအားလုံးကိုသူတို့ဖိတ်တယ်တက်နိုင်တာမတက်နိုင်တာတော့ဟိုသက်ဆိုင်ရာစာရေးချင်ရှင်ရဲ့ကိစ္စပါပဲဆိုပြီးတော့အဲ့လောက်ပဲဖြေသွားတယ
်ထပ်ပြီးတော့မေးခွန်းလည်းမပေးဘူးဒီတိုင်းပဲအဲ့လောက်ပဲဖြေသွားတယ
်အဲ့လောက်ပဲဖြေသွားတော့ဟိုဟိုကျွန်တော်တို့လည်းအချိန်ကရန်တူတယ်7 minutes ကျော်တော့ပဲမိတ်ဆက်တာနဲ့ပြောတာနဲ့ဆိုဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကမှမပြောဘူးစရဲရကုလသမဂ္ဂအတွင်းမှုချုပ်ကိုပဲဦးစားပေးပြီးတော့ပြောခွင့်အားလုံးပေးလိုက်ပါ
ဟုတ်ပြီဗျကိုနိုင်ရဲ့ကျေးဇူးပါပဲဗျအခုလို့ဖြေရ
ဟုတ်ကဲ့ကျေးဇူး